ကမ္ဘာ့ဂီတလောကအတွက်အရေးကြီးဆုံးဖြစ်တဲ့ Grammy ဆုပွဲဖွဲ့ကို American နိုင်ငံ Los Angeles ပြည်မှာ February 5ရက်တင်းကလွေနေ့ညကကျင်းပခဲ့ရမှာ American Pop ဆိုတော့ Beyoncé ကတူတဲ့ Grammy ဆုအများဆုံးနဲ့စံချိန်ချိုးလိုက်ပါတယ်။တင်းကလွေနေ့ညကကျင်းပတဲ့65ချိန်မြောက်ဆုပွဲဖွဲ့မှာ Beyoncé ကတူတဲ့၄ဆုရရှိသွားတဲ့အတွက်အရေးရှိခဲ့တဲ့တူချင်းအများဆုံး32ဆုကိုကျော်ပြီးစုစုပေါင်း Grammy ဆု32ခုရရှိသူဖြစ်စံချိန်တင်ခဲ့ပါတယ်။တနည်းတာအတွက်အရေးကြီးဆုံးဆုလို့ပြောလို့ရနိုင်တဲ့အကောင်းဆုံးအယ်ဘမ်ဆုကိုတော့ဗြိတိန်ပေါ့ပ်ဆိုတော့ Harry Styles က Harry's House တဲ့ရရှိသွားခဲ့ပါတယ်။အကောင်းဆုံး record ဆုကို American ဆိုတော့ Lizzo ကအကောင်းဆုံးကြေးလိုက်ကိသေဂီတာအယ်ဘမ်အတွက် Willie Nelson နဲ့အကောင်းဆုံးသေတချင်းဆုကို Bonnie Raitt ကအသီးသီးရရှိသွားတယ်လို့တခြားပရိသတ်အများစုကဒီနေ့မှ Grammy ဆုရမယ်လို့မျှော်လင့်ထားခဲ့ကြတဲ့အဆိုတော်တွေဖြစ်ကြတဲ့ Adele, Sam Smith, Kendrick,လာမာတို့ပါဝင်တခြားနာမည်ကြီးအတော်များများလည်းဆုသီးသီးရရှိခဲ့ကြပါတယ်။2023 Grammy ဆုအတွက်ထူးခြားဆုံးဖြစ်စဉ်တစ်ခုကတော့လက်ရှိအီရန်မှာဖြစ်ပေါ်နေတဲ့အစိုးရစန့်ကျင်ရေးငြိမ်းချမ်းစွာဆန္ဒပြသူတွေအတွက်နိုင်ငံတော်တချင်းလိုဖြစ်လာခဲ့တဲ့အီရန်ဆိုတော့ Shavin Haji Paul ဟာအခုနှစ်အတွက်လူမှုပြောင်းလဲမှုတွေဖြစ်ပေါ်လာအောင်လှုပ်ဆိုင်ပေးနိုင်ခဲ့တဲ့တချင်းဖြစ်တဲ့ Grammy ဆုခုရရှိသွားတာပဲဖြစ်ပါတယ်ခင်ဗျာ။